အမေရိကန်နဲ့တရုတ်နှစ်နိုင်ငံရှင်ပြိုင်မှုမြင့်တက်နေပြီးဆက်ဆံရေးတင်းမာနေချိန်မှာပဲအာရှဒေသအတွင်းအမေရိကန်တို့ရှိနေဖို့လိုအပ်တယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးကဗုဒ္ဓဟူးနေ့ကပြောပါရယ်လောလောဆယ်မှာအမေရိကန်နဲ့တရုတ်အင်အားကြီးနှစ်နိုင်ငံအကြားကုန်သွယ်ရေးကိစ္စအမေရိကန်တို့ကတရုတ်တပ်တွေရဲ့တောင်တရုတ်ပင်လယ်ထဲရန်လိုတဲ့လှုပ်ရှားမှုနဲ့ထိုင်ဝမ်အရေးတွေလိုကိစ္စတွေမှာအငင်းပွားနေတာဖြစ်ပါတယ်။ဒါပေမဲ့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးတက်ဒိုရိုလော့ခ်စင်ကတော့အမေရိကန်တို့ရှိနေရင်ဒေသတွင်းအင်အားချိန်ခွင်ရှာညီမျှတဲ့အနေအထားကိုရရှိစေမှာဖြစ်တာကြောင့်အမေရိကန်တွေကိုလိုအပ်တယ်လို့ ANC သတင်းဌာနကိုပြောပါတယ်။တောင်တရုတ်ပင်လယ်ထဲတရုတ်တို့နေပြည်ပိုင်ဆိုင်တယ်လို့တောင်းဆိုထားတာကိုအမေရိကန်တို့ကကလတရှိလက်မခံပဲစန့်ကျင်နေကြတာဖြစ်ပြီးလွတ်လပ်တဲ့ရေကြောင်းလမ်းတွေကိုပုံဖော်ဖို့ဒေသရင်းပင်လယ်ပြင်တွေကိုစစ်သမောတွေပုံမှန်ဆေးလွတ်နေတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးလော့ခ်စင်ကအမေရိကန်တို့စီးရီးယားဒေသတွင်းမှာရှိနေတာဟာဖိလစ်ပိုင်နိုင်ငံရဲ့အကျိုးစီးပွားဖြစ်တယ်လို့ပြောသလိုဖိလစ်ပိုင်နိုင်ငံဟာသူ့ရဲ့နှစ်ကျုံမဟာမိတ်အမေရိကန်နိုင်ငံနဲ့ပုံမှန်ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေကတရုတ်တို့ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတန်တမာရေးအရချင်းချင်းကန့်ကွက်နေကြတာဖြစ်ပါတယ်။မကြသေးမီကပဲတရုတ်တို့ကဖိလစ်ပိုင်ငါးဖမ်းသမားတွေရဲ့ငါးဖမ်းကိရိယာတွေကိုသိမ်းယူခဲ့တဲ့ကိစ္စကိုဖိလစ်ပိုင်ကကန့်ကွက်ထားခဲ့ပါတယ်။